ဒီကနေ့ကြာရောက်တဲ့ရခိုင်မြောက်ပိုင်းကျန်းဖဲတိုက်ခိုက်မှုတွေဖြစ်ခဲ့တာနှစ်နှစ်ပြည့်အောင်မေပွင်နဲ့အကျန်းဖဲတိုက်ခိုက်မှုတွေနောက်နောက်ဆက်တွဲနေမြေရှင်းလင်းမှုတွေအတွင်းမှာတည်ဆုံခဲ့ရသူတွေအတွက်ရိုဟင်ဂျာဒုက္ခသည်တွေထောင်ချီဆူဝေးခဲ့ပြီးမေတ္တာပို့ဆူတောင်းခဲ့ကြသလိုနေရရင်းပြန်နိုင်ရေးနဲ့ဆုံးရှုံးနှိမ့်နာမှုတွေအတွက်တရားမျှတမှုရရေးတောင်းဆိုလိုက်ကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကပြောပြပေးပါမယ်ရှင်
ပြည်ရဲ့နှစ်2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေစလို့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသတွေကနေဆက်ရဲစခင်စခန်းတွေနဲ့လုံခြုံရေးခြေစိုက်စခန်း30ကို ARSC အကြမ်းဖက်အဖွဲ့ကလူအများ3တပြိုင်နက်တည်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့စစ်တပ်ရဲနဲ့နေကြားဆောင်တပ်တွေကလုံခြုံရေးအထူးအစီအမံတွေနဲ့တပ်ရဲအားတိုးချပြီးနေမြေရှင်းလင်းခဲ့ပါတယ်ဒီလိုမျိုးနေမြေရှင်းလင်းမှုတွေကြားထဲမှာတော့ဒေသခံတွေအထူးသဖြင့်မွတ်စလင်တွေရဲ့လုံခြုံရေးကစိုးရိမ်စရာဖြစ်လာနေပြီးဒေသတွေမှာတရားဥပဒေစိုးမိုးမှုအားနည်းလာတဲ့အတွက်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုတိမ့်နဲ့ချီထွက်ပြေးသွားကြရတယ်လို့ဒေသခံတွေကလည်းဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်ဒီကနေ့ကြာရောက်တဲ့နှစ်နှစ်ပြည့်နှစ်ပတ်လည်နေ့အောင်မေပွဲအခမ်းအနားကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့တ်ဘဇာအနီးကုတုဘလောက်ဒုက္ခသည်စခန်းအမှတ်၄မှာရိုဟင်ဂျာအတိုင်းဝိုင်းငြိမ်းချမ်းရေးနဲ့လူခွင့်ရေးဦးဆောင်ကြိုးပမ်းနေတဲ့အဖွဲ့ ARSPH ကဦးဆောင်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေစုဝေးတောင်းဆိုခဲ့ကြတာပါဒီကနေ့ကျင်းပတဲ့အောင်မေပွဲအခမ်းအနားမှာတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့ Cost Bazaar အနီးဘာလူခါလီဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဥယီဆလန်ကခုလိုပြောပြပါတယ
်ဒီကနေ့အောက်ကလ25ရက်နေ့ဒီနေ့ဆိုင်ဒစ်ရှိသောကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံ Cost Bazaar ဒေသရိုဟင်ဂျာဒုက္ခသည်စခန်း30မှာတနည်းအားဖြင့်ပြီးတော့ကိုတုဖာလောင်ခေဖို့မှာကျွန်တော်အားလုံးတနည်းအားလူပေါင်း၄သိန်းကျော်၅သိန်းကျော်လောက်ရှိပြီးတော့ခုဆောင်ပွဲအကမ်းအနားရှိပါသေးတယ်နော်အမွေပွဲအကမ်းအနားလည်းဒီလိုကျေဘုရားညတာမုံရရှိရတဲ့ဥပကြီးရေရှာရှိပါလို့
ကဘာသူဘာသားတွေတို့လိုအဖြစ်ဆုံးမကြုံရပါစေနဲ့လို့ဆုတောင်းတယ်လို့တည်ဆုံးခဲ့ရသူတွေငြိမ်းချမ်းပါကြောင်းလည်းမေတ္တာပို့ဆုတောင်းပါတယ်လို့အောက်မေဘွယ်ဆုတောင်းပွဲဦးဆောင်ကျင်းပသူ ARSPH အဖွဲ့ရဲ့ဥက္ကဋ္ဌဦးမူဟိဘူလာကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်ကပြောရတဲ့ဒီတောင်းခဲ့တယ်ကဘာမှရှိတဲ့လူကဒီကကျွန်တော်ရှင်ခဲ့ရသူဘယ်တော့မှမရှိရပါစေနဲ့လို့ကျွန်တော်ဆုတောင်းပေးတဲ့ပါခင်ဗျာကျွန်တော်ဆုံးဆုံးသွားတဲ့လူတွေကိုမေတ္တာပို့ကိုကျွန်တော်ရောက်တော့ပါသေးရောက်နိုင်ပါသေးဒီဆူဆောင်ပေဒီမှာချဲချဲရမယ်မိသားစုတွေကလည်းအလားရှိမြတ်တော်ကတို့ဘေးရန်ဝါဝါလာနေတော့လာဦးပြေတနာတော်မူပါဆိုပြီးတော့ကျွန်တော်ဆူဆောင်ပေခဲ့တယ်ကပ္ပါစုတွေလည်းအလားတူအကဲကဲမျိုးတွေဒီနစ်ဆက်မျိုးတွေမကြုံရဘူးအောင်ကျွန်တော်အလားရှိမြတ်တော်ကနေဆူဆောင်ဒီတပ်ပစာတော့ပါခင်ဗျာ
ဒီနှစ်နှစ်ပြည့်အောင်မွေဝဲဆူထောင်းပွဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေက Talk to X ဆိုတဲ့ Going Home Campaign ကနေတဆင့်မိမိတို့ရဲ့နေရာရေးဘေးကင်းလုံခြုံစိတ်ချစွာပြန်နိုင်ရေးနေရာပြန်ခဲ့မယ်ဆိုရင်အခြေခံလူခွေးရေးနဲ့နိုင်ငံသားခွင့်ရေးတွေအပြည့်အဝရအောင်ကုလသမဂ္ဂနိုင်ငံတကာနဲ့မြန်မာဘင်္ဂလားနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေကိုတောင်းဆိုကြောင်း ARSPH ရဲ့ဥက္ကဋ္ဌကပြောပါတယ
်အဲ့ဒီဆူထောင်းပွဲပြီးတဲ့နောက်ပိုင်းမှာသူတို့နေရာပြန်လာတဲ့အခြေအနေကိုမြန်မာနိုင်ငံအနာဂတ်ပြည်ချင်းများနဲ့ပြည်ထောင်စုပြည်လျောင်းပြည်ချင်းတော်မယ်နိုင်ငံတကာလည်းအသက်သက်ကနေကုန်ကျပါဆိုပြီးတော့ဝိုင်းဝန်းပြီးတောင်းဆိုကြတယ်ကုလူတွေကအင်ပြန်ချင်းနေကြပြီလူတွေကတော်တော်လေးကုနယ်ရဲ့ကုလုံးနေကြပြီအဲ့ဒါကြောင့်မလို့ကုနယ်ရဲ့ကိုဒီလိုပြန်ကြမလဲဆိုပြီးတော့အခု Go Home Campaign မှာရှင်တို့ကမြန်မာဆရာကရှင်တို့ပြည်ထောင်စုကိုစပွေးပေါ်တောင်းပြီးတော့မပြေမချင်းဒီအစပ်တွေကတရားပြပါဆိုပြီးတော့တရားကိုတောင်းဆိုကြတယ်အမမနိုင်ငံကိုလည်းဥမီတဆူလူသဘောထားပြီးတော့လာပြီးတော့ဝိုင်းဝန်းရှင်းပြချင်ကြကြအောင်ဆိုပြီးတော့အမဆရာကိုလည်းတောင်းဆိုထားတယ်ခင်ဗျာ
ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေပေါ်မှာလူခွေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့ကုလနဲ့ငကငကကတောင်းဆိုနေတယ်လို့အမေရိကန်ပြည်ထောင်စုကတော့မြန်မာစစ်ကောင်းဆောင်တွေကိုဒီဖြစ်ရတဲ့ပတ်သက်ပြီးတန်ခတ်အရေးယူပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံတုံးကိုလက်မခံပေမဲ့ဒုက္ခသည်တွေနေရာရင်းကိုပြန်လာရေးစီစဉ်ဆောင်ရွက်သွားမယ်လို့ကတိပြုထားပါတယ်ဒါပေမဲ့လို့ဒုက္ခသည်တွေပြန်လက်ခံဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကဒုတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဒုက္ခသည်တွေနေရာပြန်ရေးဟာသူတို့ဆန္ဒအတိုင်းပဲဖြစ်ရမယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေပါတယ်ဒါပေမဲ့လက်ရှိအနေထားမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကလုံခြုံစိတ်ချရတဲ့အနေထားမဖြစ်သေးဘူးလို့ထောက်ပြနေကြပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါ